နယူးယောက်မြို့မှာကျင်းပနေတဲ့80ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာသမ္မတဩဘားမားကသူ့ရဲ့နောက်ဆုံးမိန့်ခွန်းကိုစက်တင်ဘာ20အင်္ဂါနေ့ကပြောကြားခဲ့ပြီးရှင်းနှစ်သာသူ့သမ္မတတက်တန်းအတွင်းအမေရိကန်ရဲ့နိုင်ငံတကာတန်တမာရေးအောင်မြင်မှုတွေကိုပြောကြားခဲ့တာပါ။အမေရိကန်အနေနဲ့အီရန်နျူကလ িয়ার ပြဿနာကိုတန်တမာရေးအနည်းအားဖြေရှင်းနိုင်ခဲ့သလိုကျူးဘာ၊ကိုလံဘီယာအရေးမှာလည်းအောင်မြင်ခဲ့ကြောင်းမြန်မာနိုင်ငံရဲ့အပြောင်းအလဲနဲ့ပတ်သက်ပြီးလဲတန်တမာရေးအရာလှုပ်ဆောင်နိုင်ခဲ့ကြောင်းပြောဆိုသွားခဲ့ပါလေ
။ We opened relations with Cuba, helped Colombia and let end Latin America's longest war. And we welcome a democratically elected leader of Myanmar. So this is
ကျူးဘားနိုင်ငံနဲ့တန်တမာဆက်ဆံရေးကိုကျွန်တော်တို့ပြန်ပြီးတော့လမ်းဖွင့်ခဲ့တယ်လို့လက်တင်အမေရိကကအရှိဆုံးကိုလံဘီယာစစ်ပွဲရပ်ဆိုင်သွားဖို့ကိုလည်းအကူအညီပေးနိုင်ခဲ့ပါလေ။ဒါအပြင်မြန်မာနိုင်ငံမှာလူထုနည်းနဲ့ရွေးချယ်တင်မြှောက်ခံရတဲ့ခေါင်းဆောင်တဦးဒီအထွေထွေညီလာခံကိုတက်ရောက်လာတဲ့အတွက်လဲကြိုဆိုလိုက်ပါတယ်
။ဦးသိန်းစင်အစိုးရလက်ထက်မှာပိတ်ဆို့မှုတွေအစားပုံပြီးထိတွေ့ဆက်ဆံတဲ့တန်တမန်နီးကိုအမေရိကန်နိုင်ငံကကျင့်သုံးလာခဲ့တာပါ။2015ရွေးကောက်ပွဲမှာတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကအများစုအနိုင်ရခဲ့ပြီးအစိုးရဖွဲ့နိုင်ခဲ့တယ်လို့အခုဆိုရင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းနိုင်ငံအကြီးအကဲအနေနဲ့ကုလသမဂ္ဂအထွေထွေညီလာခံလာတက်တာကိုကြိုဆိုကြောင်းသမ္မတဦးဝါမာပြောဆိုခဲ့တာဖြစ်ပါတယ်။ဒါအပြင်ဘာသာတရားလူတွေရဲ့ထုံနှန်းစင်လာတွေနဲ့ကိုးကွယ်ယုံကြည်မှုတွေလူမျိုးစုနယ်တွေရဲ့ခံယူချက်တွေကိုလေးစားတန်ဖိုးထားရမယ့်အစားလူတွေအနေနဲ့ကိုယ့်ရည်တည်ချက်ကိုသာအဓိကထားပြီးတနည်းသူတွေပေါ်အနိုင်ကျင့်နှိမ့်ဆက်လွှမ်းမိုးဖို့ကြိုးစားနေမယ်ဆိုရင်လူအဖွဲ့အစည်းအတွင်တိုးတက်မှုရနိုင်မှာမဟုတ်ဘူးလို့သူယုံကြည်ကြောင်းလဲသမ္မတဦးဝါမာကပြောကြားသွားပါတယ်။အဲ့လိုပြောဆိုချက်တည်းမှာမြန်မာနိုင်ငံကလူနည်းစုဘာသာဝင်အရေးကိုလည်းပြောဆိုသွားပါတယ
် Really we can rally our nations to solidarity while recognizing equal treatment for all communities whether it's a religious minority in Myanmar
ကျွန်တော်တို့ရဲ့ထုံးတမ်းအစဉ်အလာတွေကိုတည်တတ်အောင်လုပ်နေတဲ့တကယ်နဲ့ထဲမှာပဲနိုင်ငံရဲ့နိုင်ငံရေးစီးပွားရေးကဏ္ဍတွေမှာအမျိုးသမီးတွေပါဝင်နိုင်ရေးအခွင့်အလမ်းတွေကိုလည်းလှုပ်ဆောင်ပေးရမှာဖြစ်ကြောင်းနိုင်ငံအချင်းချင်းကြားဆက်ဆံရေးခိုင်မာဖို့ဆိုရင်လူမှုအဖွဲ့အစည်းတွေအားလုံးမှာညီမျှတဲ့အခွင့်အလမ်းရရှိဖို့အတွက်အပြန်အလှန်အတိမတ်ပြုရမှာဖြစ်ကြောင်းမြန်မာနိုင်ငံကလူနည်းစုဘာသာဝင်တွေအတွက်ဘာသာရေးအခွင့်အလမ်းတွေပေးရမှာဖြစ်တယ်လို့ဘရွန်ဒီနိုင်ငံကလူနည်းစုလူမျိုးစုဝင်တွေအတွက်ဖြစ်စေအမေရိကန်မှာရှိတဲ့လူနည်းစုလူမျိုးစုတွေအတွက်ပဲဖြစ်စေသူတို့အခွင့်အရေးအတွက်ဝိုင်းဝန်းလှုပ်ဆောင်ပေးရမှာဖြစ်ပါတယ်
။တခါသမ္မတဦးဝါမာကဒီမိုကရေစီကိုယုံကြည်ကြတဲ့ကျွန်တော်တို့အနေနဲ့ပုံမှန်လင်းလင်းထုတ်ဖော်ပြောဆိုဖို့လိုကြောင်းမိမိတို့ယုံကြည်ထားတဲ့တမိုင်းဆန်ရအချက်လက်တွေဟာကိုယ့်ဘက်မှာရက်တီနေမှာဖြစ်ကြောင်းလဲသမ္မတဦးဝါမာကပြောဆိုခဲ့ပါတယ်။အဆုံးဖြတ်ပေးနိုင်သူတွေအနေနဲ့မေ့လျော့နေတတ်ကြတာကတော့ဒီမိုကရေစီဆိုတာဟာအောက်ခြေလူတန်းစားတွေကပါဝင်ပတ်သက်လာပြီးအထက်အဆင့်ဆင့်အုပ်ချုပ်သူတွေစီရောက်လာတာမျိုးဖြစ်တယ်ဆိုတာကိုမေ့နေတတ်ကြကြောင်းဒီမိုကရေစီအစိုးရခေါင်းဆောင်တွေအနေနဲ့ပြည်ပရောက်ချိန်မှာဒီမိုကရေစီအကြောင်းနဲ့ပတ်သက်ပြီးဟောပြောလေးရှိပေမဲ့ကိုယ့်နိုင်ငံအတွင်းမှာလဲဒီမိုကရေစီနဲ့ပတ်သက်ပြီးစံနမူနာပြဖြစ်အောင်လှုပ်ဆောင်ဖို့လိုကြောင်းကိုလဲသူကတိုက်တွန်းခဲ့ပါတယ်။သူ့သမ္မတတက်တန်းရှင်းနှစ်အတွင်းနိုင်ငံတချို့ကိုတွားရောက်ခဲ့ကြောင်းလူငယ်တွေကြားပညာတတ်သူတွေအားလုံးပါဝင်ခွင့်ကိုအတိမတ်ပြုသူတွေရှိတဲ့တိုင်းပြည်မှာကိုကျင်းစာစိတ်နဲ့တီးခံနိုင်စွမ်းပို့ရှိတာတွေ့ရကြောင်းမြန်မာနိုင်ငံကလူငယ်တချို့နဲ့ပတ်သက်ပြီးလည်းရည်ညွှန်းပြောသွားပါတယ
်။ I remember the young entrepreneurs I met who were now starting new businesses in Cuba. The parliamentarians who used to be just a few years ago political prisoners in Myanmar.
လူငယ်တဲ့နှစ်အနည်းငယ်ကနိုင်ငံရေးအကျဉ်းသားတွေဖြစ်ကြတဲ့မြန်မာလူငယ်တွေဟာအခုလွတ်တော်ထဲမှာကိုယ်စားလှယ်တွေအဖြစ်မြင်ရမှာဖြစ်တယ်လို့ကျူးဘားနိုင်ငံမှာဆိုရင်လည်းကျွန်တော်တွေ့ခဲ့တဲ့လူငယ်တအုပ်ဟာစီးပွားရေးကိုစလုပ်နေပါတယ်။အကြမ်းဖက်မှုကြုံခဲ့ရတဲ့အာဖဂန်မိန်းကလေးငယ်တအုပ်ဟာလည်းအခုတော့ကျောင်းစတက်နေပါပြီ
။ကုလသမဂ္ဂအထွေထွေညီလာခံမှာသမ္မတဦးဘာမာပြောသွားတဲ့မိခွန်းတချို့ဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်းကတော့အင်္ဂါနေ့မနေ့ပိုင်းမှာအထွေထွေညီလာခံအဖွင့်မိခွန်းပြောကြားခဲ့ပြီးကမ္ဘာလူအဖွဲ့အစည်းတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုပြောဆိုသွားခဲ့ပါတယ်။မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့စက်တင်ဘာ21ရက်ဒေသစံတော်ချိန်နေ့လယ်12:00နာရီကနေ2:00နာရီကြားအထွေထွေညီလာခံမှာမိကွန်းပြောကြားမှာဖြစ်ပါတယ်ခင်ဗျာ။